ကလမ်ကလူခွင့်ရေးကောင်စီရဲ့ရခိုင်ပြည်ပကဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာဟာခိုင်မာတဲ့အချက်လက်တွေပေါ်အခြေခံထားတာဟုတ်ရဲ့လားဆိုတာကိုပြန်စစ်ပို့လို့တယ်လို့အနာရ NLD ပါတီကပြောကြားလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့တင်ပြခြင်းပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကဇနီးဘာအခြေစိုက်လူအခွင့်ရေးကောင်စီကိုတင်းနှင်လာနေကအစီရင်ခံစာတင်သွင်းရမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တပ်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းအပါအဝင်စစ်တပ်ခေါင်းဆောင်6ဦးတို့ကို ICC နိုင်ငံတကာကုံရုံးတင်ဖို့အကြံပေးထားတာဖြစ်ပါတယ်။ကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေဟာယုံကြည်ရလောက်တဲ့အချက်တွေပေါ်အခြေခံထားတာဟုတ်ရဲ့လားဆိုတာကိုပြန်လည်စစ်ဖို့လိုတယ်လို့NLD ပါတီပြောခွင့်ရဒေါက်တာမြင့်ညွန့်ကမီဒီယာတွေကိုပြောဆိုခဲ့ပါတယ်
။ကျွန်တော် UN ကနေပြီးတော့ထူးဆောင်တဲ့စစ်ဆေးအဖွဲ့ကနေပြီးတော့သူတို့ရဲ့တင်ပြတဲ့အထောက်အထားသူတို့ယူလိုက်တဲ့မင်းမြတ်နဲ့တက်တည်ရဲ့ဟိုယုံကြည်နိုင်စွမ်းပေါ့ဒီဒါဒီကျွန်တော်အကုန်လုံးကြည့်ရပါအောင်မယ်ကျွန်တော်လူကိုယ်တွေကပြောထားပါတယ်ကျွန်တော်ဟာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့အပြင်းထန်လူခွင့်ရေးချုပ်ဖောက်မှုတွေမရှိခဲ့ပါဘူးရှိတယ်ဆိုရင်ကျွန်တော်အထောက်အထားပြပါကျွန်တော်အရေးယူပေးပါမယ်လို့ပြောပါတယ်အထောက်အထားတော့ခိုင်ုံဖို့လိုပါတယ်တော့မှန်းသားချက်ပြသနိုင်မှာဖြစ်ပါဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးသွားကြတဲ့ဖြစ်ရဟာတာမန်တိုက်ဆိုင်မှုတသက်မဟုတ်ဘူးလို့ဒေါက်တာမြင့်ညွန့်ကပြောပါတယ
်ကျွန်တော်မြင်နေရဆိုရင်ဒါဟာတာမန်တိုက်ဆိုင်မှုမပေါ့စနစ်ကျကြိုတင်ပြီးတော့ပြင်ဆင်ထားတဲ့အချက်ပါအရင်ကအချိန်ချင်းဖြစ်ခဲ့တာကိုအခွင့်ကောင်းပြီးဒီတချီမှာလူသိမ့်နဲ့ချီပြီးထွက်သွားရင်ကျွန်တော်တို့ဟာထွက်သွားတဲ့ပမာဏတဲ့ပူပြီးလက်ခံရရင်သူတို့အတွက်ကိုပိုင်အုတ်ချခွင့်ရနေပြီတခုဖြစ်လာဖို့အတွက်အပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်တဲ့လူတွေဒဏ္ဍာရီကောင်းတဲ့လူတွေအဖက်ဖက်ကနေပြီးတော့နောက်မှပါမှုမှုရှိတယ်လို့ကျွန်တော်ကတော့သတိရရှိပါတယ်။အဲတော့ဒီအစင်ခံစားရီပုံမှာကျွန်တော်ကတော့အသိစိတ်ပြန်စီစီရပါဦးမယ်။အထောက်အထားနဲ့မခိုင်လုံနဲ့မိမိတို့ရဲ့သာနာနဲ့နော်မှတ်ချက်ပေးတာဆိုတော့ကျွန်တော်လက်ခံနိုင်မှာမဟုတ်ပါဘူ
း။ရိုဟင်ဂျာဆိုတဲ့အမည်ကိုမြန်မာအစိုးရကလက်မခံပယ်ချထားပြီးနိုင်ငံတကာကပြောနေတယ်လို့ဒီကိန်းဒီသားမှာဆွေးရတဲ့လူအခွင့်ရေးချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်တဲ့လူညုံရေးအရာရှိတွေကိုလည်းအရေးယူထားပြီးဖြစ်ကြောင်းအစိုးရကထုတ်ပြန်ထားပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာထွက်ပေါ်လာပြီးနောက်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာနိုင်တာကြောင့်ဒါကိုရင်ဆိုင်သွားဖို့လိုတယ်လို့ဒေါက်တာမြင့်ညွန့်ကပြောပါတယ်။
ကျွန်တော်နိုင်ငံရဲ့အချုပ်ချာအာဏာကိုထိခိုက်စေမယ်။တစ်ဖက်ကပြန်ပို့လာတဲ့လူတိုင်းကိုအလိုလျောက်နိုင်ငံသားပေးဖို့ဆိုတာဘယ်တော့မှမဖြစ်နိုင်ပါဘူး။သူတို့မှာတောင်းရှိသွားတဲ့လူတွေကဒုက္ခတွေကြီးညှိမှန်းနှိမ့်ဆက်ထားတဲ့လူတွေအဖြစ်ပုံဖော်နေပါတယ်။ဒါဘာလို့ပြနေလဲဆိုတော့သူတို့ကဇုံတရားပြအကျမ်းဖက်လာရင်ဒါတရားဝင်နေဆိုရယ်ပုံမျိုးအတိအမြန်သူတို့ဆိုခြင်းနေတာကျွန်တော်တန်ရရှိပါတယ်။ကျွန်တော်တို့ဟာလူသားချင်းစာနာမှုအရာလက်ခံမှုကျွန်တော်အကုန်ပြင်ထားပါတယ်။ဘာကြောင့်တယောက်မှမလာလဲ။ခုနှစ်သိန်းမှတယောက်မှမလာခြင်းဘူးဆိုတာကျွန်တော်မယုံပါဘူး။အဲ့တော့သူတို့ကိုထိမ့်သိမ့်ထားပြီးတော့သူတို့လူချင်းเนี่ยခုနတရားမဝင်ခွင့်ရရဖို့အတွက်ဆက်လုပ်မယ်ဆိုရင်တော့ကျွန်တော်အမေရိကမှာမဟုတ်ပါဘူးမြန်မာနိုင်ငံသားအလုံးကတော့ဒါကိုကြံ့ကြံ့ခံပြီးတော့တောင်းလာမှာပ
ါကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုမြန်မာအစိုးရကပေးချကြောင်းနိုင်ငံတော်သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကမီဒီယာတွေကိုပြောပါတယ် Fact Finding Mission အချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းဖို့ဆွေးနွေးစဉ်ကမြန်မာအစိုးရကလက်မခံခဲ့သလိုအဲ့ဒီအဖွဲ့ကမြန်မာနိုင်ငံနဲ့လာမယ်ဆိုတဲ့ခီးစဉ်တွေပေါ်မှာလည်းအစိုးရကငင်းဆိုခဲ့ပါတယ်ခင်ဗျာ